တွင်တိုင်တိုင်းလောင်းလုံမြို့နယ်တွင်ဒေသခံတော်လှန်ရေးအဖွဲ့တွေနေမီလုံကြုံရေးရယူတဲ့နေရာမှာလက်နေကြီးပစ်ခတ်ခံရလို့နေအိမ်တချို့ပျက်စီးသွားပါတယ်ဒေသတွင်းနေမီလုံကြုံရေးအရှိန်မြင့်ဆောင်ရွက်သွားမယ်လို့ဒေသတွင်းတော်လှန်ရေးတပ်ဖွဲ့တွေကပြောထားပါတယ်ဒီအကြောင်းသတင်းပေးပို့ချက်ကိုအခြေခံပြီးကိုစီသူကတင်ဆက်မှာပါ
လောင်းလုံမြို့နယ်အတွင်းမှာနေမြေလုံခြုံရေးဆောင်ရွက်ချက်တွေကိုမြို့နယ်တော်လှန်ရေးပူးပေါင်းတပ်ဖွဲ့တွေကအရှိန်မြင့်ဆောင်ရွက်သွားမယ်လို့ပြီးခဲ့တဲ့ဇွန်လ30ရက်နေ့မှာထုတ်ပြန်ခဲ့ပါတယ်။အဲဒီလိုအတိပေးထုတ်ပြန်ပြီးနောက်တစ်နေ့မှာပဲနေမြေလုံခြုံရေးရယူနေတဲ့နေရာစီစစ်ကောင်စီဘက်ကနေလက်နက်ကြီးနဲ့ပစ်ခတ်တာလုပ်ခဲ့တယ်လို့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တူဦးကပြောပါတယ
်။ဒီစစ်ကောင်စီကသုံးနေတဲ့လောင်းလုံတပ်ဝဲလမ်းပိုင်းပေါ့။အဲဒီဟာကိုကျွန်တော်တို့ကအခုဒီထုတ်ပြန်ချက်ထုတ်ပြီးနောက်ပိုင်းမှာစစ်ဆေးတွေလုပ်တယ်အဲ့ဒီလုပ်တဲ့အခါမှာကျွန်တော်တို့ပုံမှန်စစ်ဆေးတဲ့ပုံစံမျိုးနဲ့စစ်ဆေးနေတဲ့အခါမှာပေါ့နော်လူဝဲနေပြီးတော့သူတို့ကလက်နက်ကြီးနဲ့အလှပစ်တယ်ဗျကျွန်တော်တို့စစ်ဆေးနေတဲ့နေရာရဲ့နေတဲ့ဝိုက်ကိုကျတယ်နေပေါ်ကျသွားတယ်ဗျအဲ့ဒီကတော့ထိခိုက်ပျက်စီးမှုဖြစ်သွားတယ်ဒါပေမဲ့ပြည်သူကတော့ထိခိုက်မတော့ဟာမရှိဘူးလို့ပဲပြောရမယ
်လက်နက်ကြီးနဲ့ပစ်ခတ်လို့လောင်းလုံမျိုးနဲ့ပန်းတလဲရွာကလူနေအိမ်တချို့ထိခိုက်ပျက်စီးခဲ့တယ်လို့သိရပါတယ်လောင်းလုံမြို့နယ်ပကဖအပါဝင်၄ဘွဲ့ပေါင်းထုတ်ပြန်ချက်ထဲမှာတော့ဒေသတွင်းမှာလုံခြုံရေးအခြေမရွေးစစ်ဆေးမှုတွေလုပ်ပြီးဘိုက်ကောက်လှုပ်ထားတဲ့စစ်ကောင်စီထုတ်ကုန်တွေကိုတွေ့ရှိခဲ့ရင်လည်းတင်းစီအရေးယူသွားမယ်လို့ဖော်ပြထားပါတယ
်။အဓိကကျွန်တော်ရည်ရတာကတော့စစ်ကောင်စီသုံးပြည်နယ်လက်ပိုင်းတွေမှာနေနေအေးချောင်းပေါ့နေနေလုံခြုံရေးကိုကျွန်တော်အဓိကအဲ့ဒီ၄ဘွဲ့ပေါင်းပြီးတော့ကျွန်တော်တို့ဆောင်ရွက်တယ်။အဲ့ဒီအခါမှာကျွန်တော်ပြည်သူတွေရောဒီမြို့နယ်ထွေးမှာသွားလာနေတဲ့ဒီလှုပ်ရှားသွားလာနေတဲ့ဒီရဲဘော်တွေရောပေါ့နော်တကယ်လို့သွားလာလို့ရှိရင်ကျွန်တော်တို့ ਨੇ တွေ့လို့ရှိရင်ပေါ့နော်ကြည်လူသာစစ်စစ်မှုကိုလက်ခံဖို့လက်ခံပြီးတော့သွားလာဖို့ပေါ့နော်နောက်တစ်ခုကကားတွေမှာမှန်မဲတက်ပြီးတော့မောင်းတဲ့ဟာတွေလည်းမှန်ချပြီးတော့မောင်းသိချင်တယ်ပေါ့နော်အဲဒီလမ်းပေါ်မှာကျတော့စစ်ကောင်စီကပုံစံမျိုးမျိုးနဲ့သွားလာနေတဲ့ခါကျတော့လေကျွန်တော်တို့အဲ့ဒါမောင်းရင်ကိုမဖြစ်အောင်ပေါ့ဟုတ်ကဲ့ပါလား
တရင်တားအတိုင်းတဝဲခရိုင်တဲကနေရာတော်တော်များများမှာစစ်ကောင်စီဘက်ကရွာတွေဝင်စစ်ကြောင်းထိုးတာနဲ့ထိတွေ့တိုက်ပွဲတွေခက်ဆစ်ဆစ်ရှိနေတာပါတိုက်ပွဲဖြစ်ပွားချိန်မှာလည်းရေချောင်းနဲ့လေချောင်းကပါတိုက်ခိုက်တာတွေကိုစစ်ကောင်စီဘက်ကလှုပ်ဆောင်ခဲ့တယ်လို့ဒေသခံတွေကပြောပါရယ်ဒီအပိုင်းထဲမှာတော့စစ်ကြောင်းထိုးတာနဲ့လက်နက်ကြီးပစ်ခတ်တာရှိပေမဲ့လေချောင်းရံတော့မရှိသေးဘူးလို့ဒေသခံတူကပြောပါရယ
်လေတော့လာတော့လာတယ်တူကတော့မရှိဘူးတခဲတော့မရှိသေးဘူးတူတို့ကလာတယ်ဆိုရင်တူတို့ကပြည်တာပဲကျွန်တော်တို့ကလာတယ်ဆိုရင်ကျွန်တော်တို့ကပြည်တာပဲမလာချင်ဘူးတူတို့မလာချင်ဘူးရှင်ဘူးဒီကနေ့ရော
ဒဝဲခိုင်တဲကလောင်းလုံးရေဖြူဒဝဲတရချောင်းမြို့နယ်မှာပြခဲ့တဲ့မေလာတဲ့နေရဆွန်ခွာထွက်ပြေးရတဲ့ဒေသခံပေါင်း 32,000 ဝန်းကျင်အ ਨੇ ဆုံးရှိခဲ့တယ်လို့အချက်လက်စုဆောင်းထားတဲ့ FE5 တရင်တားကြီးကထုတ်ပြန်ထားပါရယ်ဒေသခံအယောက်50တမနဲ့ဖမ်းဆီးခံခဲ့ရပြီးတော့အဲ့ဒီထဲက35ဦးပြန်လွတ်ခဲ့ပေမဲ့3ဦးသေဆုံးခဲ့တယ်လို့သိရပါပါတယ်ခင်ဗျာ